မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပေါ်တင်ထားတဲ့အမှုငါးမှုရှိသွားပြီလို့ဥပဒေအကျိုးဆောင်ရှင်းနေကြီးဥက္ကမောင်စောက VOE ကိုပြောပါတယ
်။ဒီဒီမှာ၄မှုအကြောင်းပါတပုတ်ပေါ့နော်။ဒီဒီမှာ၄မှုကတော့သဘောတရားညီစီမံခံခွဲရေးဥပဒေပုံမှန်25နောက်ကပုဂ္ဂိုလ်တွင်းတော်ဥပဒေပုံမှန်10နောက်ဆက်သွယ်ရေးဥပဒေပုံမှန်60ခုနောက်ကရာဇဝတ်ကြီးအပေါ်မှာ905ကိုပြောအဲ့ဒါကဆောင်းနံမီဒီရောမှာမီဒီအဲ့ဒါကရန်ကုန်အရှိတိုင်းဆီအရေးအယူမှာတော့ official စီးပြည့်တယ်ဟဲ့နော်အစိုးရရှုဝေချက်ညာအဲ့ဒီဒီပုံမှာ3 8 8
တောင်ဆန်းစုကြည်သူမရဲ့စီးပွားရေးအကြံပေးရှောင်တန်းနဲ့တခြားဝင်ကြီး3ဦးတို့အပေါ်ဆွဲချက်တင်လိုက်တာဖြစ်ပေမဲ့ဝင်ကြီး3ဦးဟာဘယ်သူတွေဖြစ်တယ်ဆိုတာတော့မသိရသေးပါဘူး။တောင်ဆန်းစုကြည်နဲ့သမရဦးဝင်းတို့ကိုလက်ရှိအပြင်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုပြောပြခွင့်မရသေးတဲ့အတွက်သူတို့အနေနဲ့တည်ထားပုံမရသေးဘူးလို့လည်းရှင်းနေတွေကပြောပါတယ်။တောင်ဆန်းစုကြည်အနေနဲ့ဒေါ်လာနဲ့ရွှေတွေလက်ခံရယူခဲ့တဲ့ဆိုပြီးအခရီးလိုက်စားမှုတက်ချက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းလည်းစစ်တပ်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာပြောဆိုထားပါတယ်။မနေ့ကတော့ဒေါက်ဆန်းစုကြည်ဟာကျမရေးကောင်းမှုရတယ်လို့သူမနဲ့ဗီဒီယိုကတစ်ဆင့်တွေ့ဆုံခွင့်ရခဲ့တဲ့အကျိုးဆောင်ရှင်နေဒေါ်မင်းမင်းဆွေရဲ့ပြောကြားချက်ကိုကောက်ကပြီးအကျိုးဆောင်ရှင်နေအဖွဲ့ဝင်ရှင်နေကြီးဥက္ကမောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်ရဲ့အမှုကတော့လာမယ့်ဧပြီလ12ရက်နေ့မှာထပ်မံကြားနာမှာဖြစ်ပါတယ်ခင်ဗျာ